This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားများပေါင်းတဘာဝပြီးစစ်အာဏာရှင်ပြီးတော့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးပေးကင်းလုံခြုံကြပါစေလို့ Radio NUG ဖက်သားများမှဆုတောင်းမြတ်တာပို့သားလိုက်ရပါတယ်ရှင်။ဒီကနေ့2024ခုနှစ်နိုဝင်ဘာလ24ရက်နေ့ Radio NUG ရဲ့ညပိုင်းအစီအစဉ်များစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်။ပထမဦးစွာစီးရီးသတင်းများကိုရန်တိုင်းမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
Radio NUG သောတာရှင်များမင်္ဂလာပါခင်ဗျာ။ကုကျန်စပြီး2024ခုနှစ်နိုဝင်ဘာလ24ရက်ညပိုင်းမှာတင်ပြပေးမယ် Radio NUG စီးရီးသတင်းများကိုကျွန်တော်ဂျန်နိုင်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့6ဦးနဲ့မုံရွာနဲ့ဆက်မှာစစ်ကြောထိုးနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုဒရုန်းနဲ့ဘုံးကျဲတိုက်ခိုက်မှုစစ်သား3ဦးသေဆုံးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဇာနိုင်းတွင်းက6ဦးမြို့နယ်နဲ့မုံရွာမြို့နယ်ဆက်ကရွာတွေကိုစစ်ကြောထိုးနေတဲ့ကျန်းဖက်စစ်တပ်ကိုဒရုန်းနဲ့ဘုံးကျဲတိုက်ခိုက်ရာစစ်သား3ဦးသေဆုံးသွားတယ်လို့6ဦး People Defense Force ဖွဲ့ကထုတ်ပြန်ထားပါတယ်။မုံရောင်စီပွားရေးတပ်သူចောင်းဝင်းကလည်းအင်အားတရာကျော်ပါပြီးတံပြားကကားလေးစီး4ကားတစ်စီးနဲ့ထွက်လာတဲ့ဂျမ်ဘတ်စစ်တပ်စစ်ကြောင်းဟာလွေမလာစကွေးနဲ့မနက်ပိုင်းကဘော်ဒီတထောင်ဖျားနေရွှေမြင့်တင်းတောင်ပတ်ဝန်းကျင်ကိုစစ်ကြောင်းထိုးလာပြီးအနီးဝန်းကျင်ရွာတွေကပြည်သူပိုင်အိမ်တွေကိုမီးရှို့ဖျက်ဆီးကအရသာပြည်သူတွေကိုတစားကန်အဖြစ်ဖမ်းဆီးတာတွေလုပ်ခဲ့တယ်လို့သိရပါတယ်။လွေမလာ21ရက်နေ့လယ်ပိုင်းနဲ့ညနေပိုင်းမှာလည်းဒီစစ်ကြောင်းကို6ဦးမြို့နယ်ပတ်ကပ်ဖွာတိုက်ခိုက်ရေးတပ်CHU PDF တပ်ဖွဲ့တစ်ကစစ်ကြောင်းကိုဒရုန်းနဲ့ဘုံသီးချတိုက်ခိုက်ခဲ့ရမှာအကြမ်းဖက်စစ်သား3ဦးသေဆုံးပြီး9ဦးထပ်မံဒဏ်ရာသွားတယ်လို့အသိပေးပါဗျ။ဒီစစ်ကြောင်းဟာပြည်သူပိုင်အိမ်နှလုံးကိုမီးရှို့ဖျက်ဆီးပြီးအရသာပြည်သူ20ခန့်ကိုဖမ်းဆီးသွားတယ်လို့သိရပါဗျ။ဖမ်းဆီးခံရသူတွေက4ဦးကိုစစ်ကောင်စီကလက်နက်နဲ့တကွဖမ်းမိတယ်လို့ထုတ်ပြန်ထားပြီးအခုထိပြန်မလွတ်သေးပေမဲ့ကျန်တဲ့သူတွေကိုတော့ပြန်လွတ်ပေးလိုက်တယ်လို့ဆိုပါတယ်။စစ်ကောင်စီတပ်တွေစစ်ကြောင်းထိုးတဲ့ခါတိုင်းဒေသနေပြည်သူတွေကြိုတင်ရှောင်ရှားကြဖို့တော်လိုင်းအင်အားစုတွေကအသိပေးလေရှိရမှာဒေသနေပြည်သူတွေအနေနဲ့သတိထားလိုက်နာကြဖို့6ဦး People Defense Force အဖွဲ့ကမြစ်တာရက်ခံထားပါတယ်။အကြမ်းမဆက်တက်က PDF တပ်ဖွဲ့ဝင်တွေလိုလိန်ညာထုတ်ပြန်ထားတဲ့ဗန်းစီကြီးရွာကကိုငိမ်၊ကိုဝေလင်းသူနဲ့မုံရွေးကြီးရွာကကိုဝင်းစော်မချောစုတို့ကိုလက်ရှိချိန်ထိပြန်မလွတ်သေးပဲမုံရွာစီပွားရေးတပ်ကတို့ကြောင်းဝင်းအတွင်းနဲ့ခေါ်သွားတယ်လို့သိရပါတယ်။စူပါတက်ခတ်မှုကို Special Force 11ဖွဲ့က Scout Drone နဲ့ကင်းထောက်ကူညီပေးပြီးဒေရိကျဲဖွဲ့နဲ့မုံရွာမြို့နယ်တွင်းကပကဖရဲဘော်များ၊ချောင်းမြို့နယ်ပကဖရဲဘော်များနဲ့အတူကာကင်းတောင်ဝယူကတိုက်ခိုက်ခဲ့တာပဲဖြစ်ပါတယ်။ချောင်း People's Defense Force အဖွဲ့ဟာနိုဝင်ဘာလ22ရက်နေ့မနက်8နာရီကျော်ချိန်ကလည်းချောင်းမြို့ကနေမိုင်းရှင်းမှုထွက်လာတဲ့အင်အား10ဦးပါစစ်ကားတစ်စီးကိုမုံရွာမန္တလေးလမ်းပိုင်းတနေရာမှာပရိသာမိုင်းနှလုံးနဲ့ဖောက်ခွဲတိုက်ခိုက်ခဲ့ရမှာစစ်သား4ဦးသေဆုံးခဲ့ပါတယ်ခင်ဗျာ။အခုတကအကြမ်းဖက်စစ်တပ်ကကြီးကြီးလေးစစ်စင်ရင်နဲ့မန္တလေးမြို့နယ်ကိုအပြင်းထန်ထိုးစစ်ဆင်နေတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။မန္တလေးတိုင်းမန္တလေးမြို့နယ်ကိုချမ်ပီယံစစ်တပ်ကကြီးကြီးလေးစစ်စင်ပုံစံနဲ့အပြင်းထန်ထိုးစစ်ဆင်နေတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။အချမ်ပီယံစစ်တပ်ကနိုဝင်ဘာလ21ရက်ကစပြီးမန္တလေးမြို့နယ်မြေရိုးတစ်လျှောက်ကကြီးရွာတွေကိုထိုးစစ်ဆင်တိုက်ခိုက်နေတာနဲ့ပတ်သက်လို့အခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အချမ်ပီယံစစ်တပ်ဟာစစ်ကြောင်းထိုးရလက်တလျှောက်ကရွာတွေကိုဝင်ရောက်စီးနင်းပြီးပြည်သူပိုင်ပစ္စည်းတွေခိုးယူကာအိမ်တွေကိုမီးရှို့ဖျက်ဆီးနေတာကြောင့်ကြေးရွာ20ထပ်မင်းမီးရှို့ဖျက်ဆီးခံထားရတယ်လို့သိရပါတယ်။ဒါပြင်ကျမ်ဘတ်စစ်တပ်စစ်ကြောင်းဟာအရသာပြည်သူ9ဦးကိုဖမ်းဆီးတပ်ဖြတ်ခဲ့ပြီးလက်နက်ကြီးထိမှန်တာကြောင့်3ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။လွေမလာ22ရက်နေ့မနက်7:00ခွဲကလည်းစိန်ပန်းကုန်းကြေးရွာနဲ့ကျွန်းကုန်းရွာအနီးတစ်ဝိုက်ကိုစစ်တပ်က Jet Fighter 20နဲ့ဓာတ်ရုအစိတ်ဘုံးတွေပါဝင်ပေါင်900ဘုံး4လုံးနဲ့ပေါင်900ဘုံး9လုံးကျဲချတိုက်ခိုက်ခဲ့တာကြောင့်ဒေသနယ်ပြည်သူ80ကျော်မူဝေအော့အန်ကသတိလင့်မင်းမျောတာတွေရှိခဲ့ပါတယ်။မန္တလေးနဲ့မရယာမြို့ဘက်ကလာတဲ့စစ်ကြောင်းနှစ်ကြောင်းကလည်းမြေပြင်စစ်ကြောင်းထိုးနေတာကြောင့်တမင်ကျန်ရွာ၊တထေးကုန်းရွာ၊ဥဒေရွာ၊စောက်ချုံပေါက်ရွာ၊ကုန်းတန်းကြီးရွာ၊ကုန်းတန်းလေးရွာ၊စိန်ပန်းကုန်းရွာ၊အေးကျွန်းရွာ၊တန်းချောက်ပင်ရွာ၊ရွှေဘိုကြီးရွာ၊ရတန်းရွာတို့အပါအဝင် မြေရိုးလျှောက်ကကြေးရွာ20ထပ်မင်းမီးရှို့ဖျက်ဆီးခံရပြီးရွာထဲကပြည်သူ့ပစ္စည်းတွေကိုခိုးယူကာမရီယာမြို့ပေါ်ကိုယူဆောင်သွားတယ်လို့သိရပါတယ်။မရီယာမြို့နယ်မှာစစ်တပ်ကလေကြောင်းနဲ့ရေကြောင်းပစ်ကူလက်နက်ကြီးပစ်ကူပါဝင်မြေပြင်ကနေအင်အားလုံးရင်းတွေကိုစစ်ကြောင်းထိုးနေတာလို့ဒေသတွင်းသတင်းတွေကိုဖော်ပြနေတဲ့ Voice of Mandalay ဖွဲ့တာဝန်ရှိသူတွေကအသိပေးပါတယ်။မရီယာမြို့နယ်နောက်မြောက်ချမ်းကိုစစ်ကြောင်းထိုးလာတဲ့အင်အား20ခန့်ပါစစ်ကောင်စီတပ်ဖွဲ့ဟာနိုဝင်ဘာလ22ရက်နေ့ကစစ်ရှောင်းပြည်သူ40ကျော်ကိုဖမ်းဆီးခဲ့ပြီးအချို့ကိုမရီယာမြို့ပေါ်ကိုကားနဲ့ခေါ်သွားတယ်လို့ The Voice of Wallet မရီယာကလည်းထုတ်ပြန်ထားပါတယ်။လက်ရှိမှာမရီယာမြို့နယ်အတွင်းကခြေရွာတွေကိုစစ်ကြောင်းထုံးနေတဲ့စစ်ကောင်စီတပ်တွေနဲ့မြို့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေပြင်းထန်နေစေလို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးတောင်ပိုင်းစစ်တေသမှာစစ်ကောင်စီလက်ချက်6တပတ်အတွင်းအရသာ8ဦးသေဆုံးပြီး28ဦးဒဏ်ရာရတဲ့တဲ့ရင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ကရင်ပဲခူးမော်တင်နေသားဒေသတို့ပါဝင်တဲ့တောင်ပိုင်းစစ်တေသနယ်မြေမှာစစ်ကောင်စီတပ်တွေရဲ့ပြင်းထန်ထားတိုက်ခိုက်ခံရမှုကြောင့်တပတ်အတွင်းအရသာပြည်သူ8ဦးသေဆုံးက28ဦးဒဏ်ရာရခဲ့တယ်လို့တောင်ပိုင်းစစ်တေသကဒီကနေ့နိုဝင်ဘာလ24မှာထုတ်ပြန်ပါတယ်ဖြစ်စဉ်သေးစိတ်ကိုဖော်ပြမှားပါပဲတောင်ပိုင်းစစ်တေသနယ်မြေတွေကရသားပြည်သူတွေကိုပိတ်မှတ်ထားပြီးစစ်ကောင်စီတပ်ကဘုံသီးအလုံးကြီး100ကျော်သုံးပြူတိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်စစ်ကောင်စီဟာရသားပြည်သူတွေနေထိုင်ရာခြေရွာတွေကိုလက်လက်ကြီးနဲ့ပစ်ခတ်တာတွေ drone တွေနဲ့ပုံကျဲတာစတဲ့အကြမ်းဖက်လုပ်ရပ်တွေကြောင့်ရသားပြည်သူ10ဦးသေဆုံးပြီး28ဦးဒဏ်ရာရခဲ့တယ်လို့ရသားပြည်သူ52ဦးလည်းအကြောင်းမဲ့ဖမ်းဆီးခံရတယ်လို့ဆိုပါတယ်ဖန်စီခရသူတွေကအချို့ဟာသူတို့မှာပါလာတဲ့ပစ္စည်းတွေကိုသိမ်းယူတာခံရတဲ့ပြင်ချင်းချောင်းဝင်းညစ်တာပါခံရပြီးအများစုကိုပြန်မလို့ပဲအရမစစ်မှုထမ်းစီဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဖန်စီခံရစေလို့သိရပါဗျ။တည်ဆုံးသူတွေထဲမှာဆိုရင်လည်းဘကိုးတိုင်းဖြူမြို့နယ်လေပေါ်ကြီးရွာကရသားတူဟာစစ်ကောင်စီတပ်ကထောင်ထားတဲ့မြေမျိုးမိုင်းကြောင့်အသက်ဆုံးရှုံးခဲ့ရတာလို့တောင်ပိုင်းတိုင်းစစ်ဒေသကအသိပေးပါဗျ။တောင်ပိုင်းစစ်ဒေသနေမြေမှာပါတဲ့ကရင်မျိုးသားစီယုံ KNU ညောင်လေးပင်ခရိုင်ကကြောက်ကြီးလို့ခေါ်တဲ့လယ်တော်မူးလို့ခေါ်တဲ့မုံမြို့နယ်တွေမှာစစ်ကောင်စီတပ်တွေရဲ့လက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်တာတွေကြောင့်ကလေးငယ်တွေနဲ့မျိုးသမီးတွေပါဝင်အရသာပြည်သူသေဆုံးထိခိုက်မှုတွေရှိနေတယ်လို့ KNU ဘက်ကလည်းသတင်းထုတ်ပြန်ထားပါဗျ။အကြမ်းဖက်စစ်ကောင်စီတပ်တွေဟာသူတို့အထိနာနေတဲ့အတွက်အရသာပြည်သူတွေနေထိုင်ရာခြေရွာတွေကိုမီးရှို့ဖျက်ဆီးတာတွေနေ့စဉ်ပြုလုပ်နေပြီးတိုက်ပွဲဖြစ်တာမရှိတဲ့နေရာတွေကိုပါလက်နက်ကြီးနဲ့ပြစ်ခတ်တာ drone ပုံသီးကျဲချတာတွေကိုတစ်ပတ်အတွင်းအချိန်ရင်40ကျော်ပုံသီးအလုံးကြီး100ကျော်အသုံးပြုပြီးတိုက်ခိုက်ခဲ့တယ်လို့တောင်ပိုင်းစစ်ဒေသထုတ်ပြန်ကြေညာသိရပါပါတယ်ခင်ဗျာ။အခုတကားဒနေသာမြို့နယ်မှာစစ်တပ်စစ်ကြောင်းကိုမိုင်းဆွဲတိုက်ခိုက်မှုစစ်သား10ဦးသေဆုံးဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒနေသာတိုင်းဒနေသာမြို့နယ်အတွင်းစစ်ကြောင်းထုံးနေတဲ့အကြမ်းဖက်ခြေလင်းစစ်ကြောင်းကိုမိုင်းဆွဲတိုက်ခဲ့ရမှာစစ်သား10ဦးထပ်မံသေဆုံးသွားတယ်လို့မြိတ်ပြည်သူ့ကာကွယ်ရေးဖွဲ့ပကဖမြိတ်ကပြောပါတယ်။မနေ့ကနိုဝင်ဘာလ23ရက်မနက်6:00ခန်းကဒနေသာမြို့နယ်ဇဝဲချေးရွာနဲ့ရန်ပူချေးရွာကြားပြင်ဝန်းချေးရွာနီးကိုခြေလင်းတက်လာတဲ့အင်အား80ခန့်မှစစ်ကြောင်းကိုတော်လိုက်တပ်ဖွဲ့တွေကမိုင်းဆယ်လုံးနဲ့ဖောက်ခွဲတိုက်ခိုက်ခဲ့ရမှာမိုင်းခုနှစ်လုံးပောက်ကွဲခဲ့တာကြောင့်စစ်ကောင်စီတပ်ဘက်ကထိခိုက်သေးဆုံးမှုများသွားတာလို့ဆိုပါတယ်ဒီတိုက်ခိုက်မှုမှာကျမ်းဘတ်စစ်ကောင်စီတပ်သား10ဦးထက်မနည်းသေဆုံးပြီးထိခိုက်ဒဏ်ရာရသူများခဲ့တာကြောင့်သေဆုံးသွားတဲ့စစ်သားအလောင်းတွေနဲ့ဒဏ်ရာရသူတွေကိုဗိုလ်ကောင်နဲ့လေးကောက်တဲထုတ်သွားတယ်လို့လည်းအသိပေးထားပါတယ်စစ်သားအလောင်းတွေကိုအင်စည်းကားနဲ့လာတဲ့စစ်ကောင်စီတပ်ဖွဲ့ကမိုင်းဆွဲခံရတဲ့နေရာဒီကပြည်သူပိုင်းအိမ်ငါးလုံးကိုမီးရှို့ဖျက်ဆီးသွားတယ်လို့မြိတ်ပြည်သူ့ကာကွယ်ရေးဖွဲ့ကထုတ်ပြန်ထားပါတယ်ဒီမိုင်းဆွဲတိုက်ခိုက်မှုဟာမြိတ်ပြည်သူ့ကာကွယ်ရေးဖွဲ့နဲ့တနင်္သာညွန့်နယ်ပကဖဇုံ3တနင်္သာရူမဖွဲ့တို့ကပူးပေါင်းလှုပ်ဆောင်ခဲ့ကြတာဖြစ်ပါလေခင်ဗျာအခုတင်ပြခဲ့တဲ့စီးရဲသတင်းတွေကို Radio NUG သတင်းထောက်ကိုခန့်ကပေးပို့ထားတာဖြစ်ပါလေခင်ဗျာ
စီးရဲသတင်းများကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုပြည်တွင်းသတင်းများကိုຫນွေဦးမော်မှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာညချမ်းပါ2024ခုနှစ်နိုဝင်ဘာလ24ရက်နေ့ Radio NUG ညပိုင်းပြည်တွင်သတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်မကတော့ຫນွေဦးမော်ပါ။ကမ်ပိုက်တီကနေထွက်ပြေးလာတဲ့ဆေရှုံသမားစစ်သားတွေကိုတရုတ်ကမူဆယ်ဘက်ပြန်ပို့တဲ့သတင်းကိုဥစွာတင်ပြပေးပါမယ်။ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေတိုက်ခိုက်သိမ်းပိုက်ထားတဲ့တရုတ်မြန်မာနယ်စပ်ကမ်ပိုက်တီမြို့ကနေဆေရှုံပြီးထွက်ပြေးလာတဲ့ဆေရှုံသမားစစ်ကောင်စီတပ်ဖွဲ့ဝင်300ကျော်ကိုတရုတ်အစိုးရကနိုဝင်ဘာလ23ရက်ညပိုင်းမှာရှမ်းမြောက်ဒေသမူဆယ်မြို့အထိပြန်လာပို့တယ်လို့ဒေသတွင်းစီးရဲသတင်းရင်းမြစ်တွေကပြောပါတယ်။ကမ်ပိုက်ဒီမြို့ကနေထွက်ပြေးသွားတဲ့ဆေရှုံသမားစစ်သားတွေကိုတရုတ်အစိုးရကမူဆယ်မြို့အထိပို့ဆောင်ပေးတဲ့ရုပ်သံမှတ်တမ်းဟာလည်းမနေ့ကနိုဝင်ဘာလ23ရက်ညကစပြီးလူမှုကွန်ရက်စာမျက်နှာမှာပြန့်နှံ့လာတာရှိပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာမြန်မာတရုတ်နယ်စပ်ကုန်သွယ်ရေးမြို့တစ်ခုဖြစ်တဲ့ကမ်ပိုက်ဒီမြို့ကိုနိုဝင်ဘာလ20ရက်မှာတိုက်ခိုက်သိမ်းပိုက်ခဲ့တာဖြစ်ပါတယ်။ကမ်ပိုက်တီကနေဆစ်ရှုံပြီးတရုတ်ဘက်ကိုထွက်ပြေးတိမ်းရှောင်သွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုတရုတ်အစိုးရအာဏာပိုင်တွေကတရားဝင်လုံခြုံရေးယူပေးပြီးတရုတ်ဘက်ခြမ်းကနေ ရှမ်းမြောက်တရုတ်မြန်မာနယ်စပ်မူဆက်မြို့မန်ဝိန်ပေါက်ထိလာရောက်ပို့ဆောင်ကူညီပေးခဲ့တဲ့တပ်တွေအထောက်အထားတွေပါလို့စီးရင်နိုင်ငံရေးလေလာသူဦးစောဆန်ကဒေတာရင်းသတင်းဌာနတချို့ကိုရှင်းပြထားပါတယ်စစ်ကောင်စီကိုတပ်ဆိုးရှင်အောင်ကူညီပေးနေသူကတရုတ်အစိုးရဆိုတာတပ်တွေတစ်ခုထက်ရတာပါလို့လည်းသူကမှတ်ချက်ပြုထားပါတယ်ကမ္ဘာတီကနေဆစ်ရှုံမီတရုတ်ဘက်ကိုထွက်ပြေးတဲရှောင်သွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုတရုတ်ဆိုးရအာဏာပိုင်တွေကနှွေမလာ23ရက်ည8:15မိနစ်ဝင်းကျင်မှာမူဆယ်ဘက်ချမ်းအထိကားတွေနဲ့ပို့ဆောင်ပေးခဲ့တာကိုရုပ်သံမှတ်တမ်းမှာတွေ့ရပါတယ်။ကချင်ဒေသမှာဆစ်ရှုံမီထွက်ပြေးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်များကိုမြန်မာစစ်တပ်ထံသို့ပြန်လွှဲပြောင်းပေးတာ၃ရက်ထက်မနည်းရှိခဲ့ပြီးလက်ရှိအချိန်ထိဆိုရင်တရုတ်နိုင်ငံကမြန်မာစစ်တပ်ထံပြန်လည်လွှဲပြောင်းပေးတဲ့စစ်ကောင်စီတပ်ဖွဲ့ဝင်ရေတွက်ဟာ430ကျော်ရှိတယ်လို့မှတ်တမ်းတွေကသိရပါတယ်။မြန်မာပြည်တွင်းကိုဝင်ရောက်ဆွတ်ဖက်တာမျိုးမလို့ကိုတရုတ်အစိုးရကအခြားနိုင်ငံတွေကိုပြောဆိုနေပေမဲ့သူကိုယ်တိုင်ကတော့ကျင့်ဝတ်မဲ့စွာနဲ့မြန်မာပြည်တွင်းကိုဝင်ရောက်ဆွတ်ဖက်ပြီးစစ်ကောင်စီကိုကူညီပံ့ပိုးနေတယ်လို့တော်လင်းအင်အားစုတွေကထုတ်ပြန်ပြောဆိုနေတာလည်းရှိပါတယ်။လက်ရှိမှာလည်းစစ်ကောင်စီကိုတော်လင်းတိုက်ခိုက်နေတဲ့တိုင်းဒေသနဲ့ကန်တပ်ဖွဲ့တွေကိုဖိအားပေးတဲ့အနေနဲ့တရုတ်အစိုးရကနေဆက်ကိတ်တွေပိတ်ထားပြီးတရက်စစ်မီနဲ့အင်တာနက်ဖြတ်တောက်တာတွေနဲ့တိုင်းဒေသနဲ့ကန်တပ်ဖွဲ့တွေကိုဖိအားပေးနေစေလို့သိရပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့ TNL ထိမ့်ချုပ်ထားတဲ့နမ်ခမ်းဘက်ကိုစကောင်စီကစားတောက်ကုန်တည်ယူခွင့်ပိတ်လိုက်တဲ့သတင်းဖြစ်ပါတယ်။ရှမ်းမြောက်ဒေသတရုတ်မြန်မာနယ်စပ်ဖြစ်တဲ့မူဆယ်မြို့ကနေ TNL ထိမ့်ချုပ်ထားတဲ့နမ်ခမ်းဘက်ကိုစားတောက်ကုန်တွေတည်ယူခွင့်စကောင်စီကပိတ်ပင်လိုက်တယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။မနေ့ကနိုဝင်ဘာ23ကစပြီးမူဆယ်မြို့အထက်ပန်ခမ်းဂိတ်ကနေစကောင်စီက TNL ထိမ့်ချုပ်ထားတဲ့နမ်ခမ်းမြို့ဘက်ကိုစားတောက်ကုန်တွေတည်ယူခွင့်ပိတ်ပင်လိုက်တာလို့ဒေသနေသူတွေရဲ့အဆိုကိုကိုးကားပြီးရွှေဖီမြေသတင်းဌာနကဖော်ပြပါဗျ။စစ်ကောင်စီနေနဲ့စားတောက်ကုန်တွေကိုဒါပိတ်ပင်လိုက်တာဖြစ်ပြီးထိုင်လေးတွေကိုတော့ခွင့်ပြုထားတယ်လို့ဆိုပါတယ်။မူဆယ်မြို့ထက်ပန်ခမ်းဂိတ်ကဝင်တဲ့ပစ္စည်းတွေတည်ယူခွင့်ပေးပေမယ့်မူဆယ်ကနေ TNL ထိမ့်ချုပ်ထားတဲ့နမ်ခမ်းမြို့ဘက်ကိုတော့စားတောက်ကုန်တွေတည်ယူခွင့်မပေးတာလို့သိရပါဗျ။ပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကလည်းမူဆယ်မြို့ထက်ပန်ခမ်းဂိတ်မှာရှိတဲ့စစ်ကောင်စီဟာခီးတဲ့တွေကိုဒါဖျက်ဆီးသွားလာခွင့်ပေးပြီးကွန်ပစ္စည်းတင်တဲ့ကားတွေကိုတော့ဖျက်ဆီးခွင့်မပေးတဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ကြောက်တမ်းမြို့နယ်ညောင်ဝိုင်းကျေးရွာအုပ်စုမှာစစ်တပ်နဲ့အုပ်ချုပ်ရေးမှူးကစစ်မှုမထမ်းလိုတဲ့သူတွေငွေပေးရမယ်လို့ချိန်ချောက်တဲ့သတင်းပဲဖြစ်ပါတယ်။ရန်ကုန်တိုင်းကြောက်တမ်းမြို့နယ်ညောင်ဝိုင်းကျေးရွာအုပ်စုမှာစစ်တပ်နဲ့အုပ်ချုပ်ရေးမှူးကဒေသနေပြည်သူတွေကိုခေါ်ယူပြီးလူတိုင်းစစ်မှုထမ်းရမှာဖြစ်ကစစ်မှုမထမ်းခြင်းရေးငွေပေးရမယ်လို့ချိန်ချောက်ပြောဆိုထားတာရှိတယ်လို့ဒေသနေပြည်သူတွေကပြောပါတယ်။မနေ့ကနိုဝင်ဘာလ23ရက်နေ့လယ်ပိုင်းမှာကြောက်တမ်းမြို့နယ်ညောင်ဝိုင်းကျေးရွာအုပ်စုရိုင်းတန်ရ3ရက်ကွက်အုပ်ချုပ်ရေးမှူးကစီဝေးခေါ်ယူရမှာဘာဘီကုန်းရွာမှာအထိုင်ချနေတဲ့စစ်တပ်စစ်ကြောင်းမှုတက်ရောက်ပြီးပြည်သူများအလုံးမဖြစ်မနေစစ်မှုထမ်းရမှာဖြစ်ကြောင်းနဲ့စစ်မှုမထမ်းခြင်းရင်သက်ဆံပေးရမယ်လို့ချိန်ချောက်ပြောဆိုခဲ့တယ်လို့ဆိုပါတယ်စစ်မှုထမ်းတွေအတွက်တအိမ်နာကိုကျန်2000ကျောင်းရမှာဒီရွာမှာနေသူတွေကမပေးတဲ့အတွက်စစ်ကြောင်းမှုကိုယ်တိုင်စီဝေးခေါ်ပြီးချိန်ချောက်ပြောဆိုခဲ့တာလို့သိရပါတယ်စစ်ကြောင်းမှုကသက်18နှစ်ကနေ65နှစ်အတွင်းရှိတဲ့သူတိုင်းဝင်မပေးနိုင်ရင်စစ်မှုထမ်းရမှာဖြစ်ပြီးမဲပေါက်သူတိုင်းတာဝန်ကျတဲ့နေရာသွားရမယ်လို့ပြောဆိုထားတယ်လို့စီဝေးတက်ရောက်ခဲ့သူတွေကပြောပါတယ်ခုလုံငွေကြီးကောက်ခန္ဓာနဲ့ပတ်သက်လို့တိုင်ချင်းတဲ့နေရာတိုင်ချနိုင်တယ်လို့စစ်ကြောင်းမှုကပြောပေမဲ့သတင်းပေးတိုင်ချသူကိုဖမ်းမိရောတတ်တာမှမဟုတ်ဘူးလို့ချိန်ချောက်သွားတယ်လို့လည်းသိရပါတယ်စစ်မှုထမ်းဥပဒေကိုကြောင်းပြပြီးပေါ်တာဆွဲဖမ်းစီတာငွေကြီးကောက်ခန္ဓာအာဏာလွှဲသုံးစားလုပ်ပြီးချိန်ချောက်ငွေတောင်းတာတွေရန်ကုန်တိုင်းပါဝင်မြန်မာနိုင်ငံဒေသအနှံ့ဖြစ်ပေါ်နေပေမဲ့စစ်ကောင်စီဘက်ကအေးအေးယူတာမျိုးမတွေ့ရသေးပါဘူးရှင်ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင်
Radio NUG မှာဆက်လက်အသံလွှင့်ပေးနေပါတယ်။အခုတော်လိုင်းရေကဗျာအစီအစဉ်မှာတော့မိုးတက်ငြိမ်ဦးရေးထားပြီးရန်နိုင်ဖတ်ကြားထားတဲ့ကိုလူဆိုတဲ့တော်လိုင်းရေကဗျာလေးကိုနားဆင်ကြရမှာဖြစ်ပါတယ်ရှင
်။ကိုလူကိုလူဖြစ်ဖြစ်မင်းပြင်းနေတာဝေးပြေးလမ်းပေါ်မှာမဟုတ်ဘူး။မင်းပြင်းနေတာရန်သူသက်ကွင်းထဲမှာမဟုတ်ဘူး။မင်းပြေးနေတာမြေမြိုမိုင်းခွင်းထဲမှာမဟုတ်ဘူးမင်းပြေးနေတာလုံကြုံစိတ်ချမိုးကအောက်ကမင်းရင်ထဲမှာဝိုင်းကြီးပပတ်တွေ့ဝေလေကိုလူဖြစ်ဖြစ်မင်းတွေးနေတာတိုင်းပြည်ကောင်းစားဖို့မဟုတ်ဘူးမင်းတွေးနေတာစနစ်တစ်ခုပြောင်းလဲဖို့မဟုတ်ဘူးမင်းတွေးနေတာတန်းတူညီမျှဖို့လည်းမဟုတ်ဘူးမင်းတွေးနေတာမင်းတတ်တာရဖို့ပဲလေကိုလူဖြစ်ဖြစ်ချော်လဲမဲ့တတိထားတော်လည်းအကြောင်းပြပြီးချော်လဲရုံးမထိုင်နဲ့ကိုလူဖြစ်ဖြစ်အစာကိုကျင်းကျဲအောင်ဝါကျင်းစားလေးလဲမျိုးမှနင်းနေမယ်ကိုလူဖြစ်ဖြစ်တိတ်မကြွားနဲ့ မင်းကြောလုံးထဲမှာအတတရွေးတွေဆင်းနေတယ်ကုလူဖြစ်ဖြစ်အကြောင်းမသိသူတွေပေါ်ဆရာကြီးလို့လို့ရပါမယ်အကြောင်းသိသူတွေဖို့တော့မင်းဘဝကအိတ်လိုက်စားလိုက်ပြောလိုက်ပါလိုက်ကာမဘုံသားစုံလင်နွားပါပဲကုလူဖြည်းဖြည်းကုလူခေရီကစီးနေတယ်ရီပေါ်မှာစီတွေကဝိတ်နေတယ်ဝိတ်နေတဲ့စီအားလဲအချိန်တိုင်းရင်လွှင့်ရမှာပဲမဟုတ်လားလူဘဝတတ်တမ်းမှာလဘောသေးနိုင်စွာရေပေါ်စီဆန်းနေတာတွေကိုမငြင်းဝေသေးဘူးလားကုလူ
မူတညေဦ
းရေဒီယို NUG သောတာရှင်များရှင်အခုတော်လိုင်းရေးတေဂီတာအစီအစဉ်မှာတော့ခင်ဝမ်းရေးထားပြီး DDF T3 မှရဲဘော်ရဲမေများတီဆိုထားတဲ့ဆော်လမွန်ငါတို့အပြန်ဆိုတဲ့တော်လိုင်းရေးတေသချင်းလေးကိုနားဆင်ကြမှာဖြစ်ပါရဲ့ရှင်
Yeah.
ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတော့ဝါဘာသာစကားဖြင့်တပတ်အတွင်းသတင်းများကိုရခေလာမှတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်။ Okay, ဘမမစင်စကလစနံဘမတိုင်းရမကိဖိုင်ဖိုင်ကန်ကီcosmetic background lines tang tobang twa kain kra chak phang ng tu ka mo ya ke la hai kra ki ka di tanga sanga jup jo amyu ta nyu nyu yi atsu ya jup jo pun kra prin yan kon yak mai kon nyom lom hong ting kan ki yu kain jo sanga yak yo kon yak ta ti ta lai kra nyai num pang an lom hong ting chop ta we mang kain tan ayunin phan mon no ikan ki ve ri yu kain jo nai rum pra มุ่งความการจุดจ่ออจุยาตมูหมายตบเตะกับปุยไปอยู่การจบหลักระศึกษากระจำเมืองกระโปรแกรมเองสนสวีก่อนยอมหมายประมาะก่อนอยากกี่แขนกี่สนสร้างปุ่นอุดกี่หมายเมืองกระหักควานตุ่มแน่หมายสนสร้างหมอกเมืองกระเย็นกระหยอกสนกี่ไอคอมอุยกอหอยปุ่นดิดเวกระด้านายรุมไบรท์สนสร้างหมอกกระประกาศจงสนกี่เอวิกวิกระยุมพร้อมตะตีตะไลกระโปรแกรมเองมอเคยเจ้าไปอยู่จุดจอตับแลนมันไปศึกษากราบที่กับยางก้อนปุยหาไปหุ่นกันแน่นอกจากอังละปุ่นอุดกระเดาะแย่ตู้ขายแย่ที่ไม้ปุ่นดีห้อยกระเดาะปึกเมืองปุ่นดีอยากตะเกอไลกระเดาะถืออันกระกะรอมอังละกุยกันไม้กี้แย่มานอกจากคอมอุยปุ่นดีแวกกระเดาะนายรุ่นบรายมอก่อนอยากกันอังอากออยากตะเกอไลไม้ตู้ที่ตีตะไลกระอุดกระกุยกี้อังปุ่นอควางตุ่มแน่พันมอจุดจอก่อนแอกกีไม้ก่อนยอมกีแขนกีกระไปยาวเอกกระอุดกระกุยกีอ้างหมอกกระไปยอมรอมสนเอกลมวงติงชอบอาให้หมอกคือเจ้าสลัดจุดจอแลนมันปุยศึกษากระเดาะนายรุมปลายปุบเวกระเดาะการจีอาดปุบยุมแขนกีจอดกุยผ่อนเร่งสติมเสียตะเกียเต็มก็กระเดาะไข่แอนก่อนแอกก่อจอดเฟตตีตะไลปนกุยกระจองให้สตาร์ราชจีกันในปุยไปอยู่การจอกระเตแต่ไม้ก่อนปุยหาไปหุ่นพันหมอปุยจีห่อกันขี้ก็กระสตรีไม้ก่อนปุยหาไปหุ่นกระดับหลักมังยามะอังดักกุยกระหม่อมปมอจุบเจาะมิวตาญญุยอัจสุยาลมวงติงไม้ปมอปลักกระยมอดยมกุยวงติงจอบปะมาคาดาวตาสวยสุอากะตะไลสตังตมุงกระดับขี้เกาติตะติตะไลหม่อคืออังกิอุดไม้ก่อนปุยหาไปหุ่นไม้นอกิปุนดิอยู่กันจอบปลักระตะเตะส่วนกับยางก่อนพยายามไปหุ่นพันหมอกรับสตรีหมายห่ออังหมอกรับหม่อมอังหมอกรับขอบเจอพันหมอโปรแกรมเอ็นนอกิจอติคิดหม่อมหม่อมข้าวไอ้ยาวแล่นมันบุยสุกซักมีเอาลายไม้ห่อกิคันขี้กระเมืองมันโปรแกรมเอ็นปุนดิดิดิอยู่กันจอกรับปุยดิปรีไม้ละชาปุยไนกรับไปอยู่กี้มอกกระลัดกระหายส่วนกระอุดกระกุยควันพยาบหุ่นพันหมอกรองกรองเอ็นพันเอ็ดดิยาวชักการจกปลักระไปอยู่กี่แกนเน่มอคือหอยหยอกหน่อไม้หอกไม้ไทยติดติดแต่อังกุยกระหลอกหลอนไม้หนอกี่จุดจบกุยเปิ่นกลมอะมอคือเรียบกิริยาแลนมันปุยสุกซักไม่เอาไลน์แคนขี้กวนปุยหอบปุยหุ่นอังกุยกระมูไปอยู่หนอกี่ติดติดแต่ไลน์อ้อมปมอกระเดาเมืองอาเซียนของปุยแคนขี้ตามไม่เอาไลน์จุดจอแลนมันปุยสุกซักแคนขี้ ဆုံးဆောင်မော်နော့အကျူရသမှုပွန်တူယကန်ကျော်ကရညောကကလောတုံနေပွန်ကွေကတောင်းဟိစတန်လူစစ်စီကနေကရဟတ်တဲ့ခန်းဝိန်မူမောက်ဝိန်မြူတကုံပမောဒီညာရော့ဘွန်ဘခືจุခရေကရယကန်ကျော်ကရယောက်ယောတီပွန်ဆုံးစီခန်ခီကရညေကြောင်รอกวันกันแน่พอมาจุดจอแลนมันปุยสุกซักคุยที่ปุยปลีไม้ละชาปุยไหนคนอยากขันขี่ปุนกุยกระยุมสไตล์กะออมอันพอมาก่อนไปหาไปหุ่นตรงวิกะปุนกุยกระมัดที่จุดจอกระปริญญารบเนี่ยรบเมืองฟงตินชอบดอกดาตูเขาอากระขี่เกาตีกระพันสง่ายตะตีตะกระขี่เกาตีกระพันสง่ายปลักปูปุ่นใจกระเป็นมูเมากันแน่ผมมาเฟย์มิวติกโก้มักคืออยู่กี่การจอกระยักยอที่วันสนการจอเสียกี่แขนขี้มักคือปกแยมกุยกระจุครีกี่ดีกระเนี่ยจองรอกวันแลนมันปีสุขสาวให้ดีปุ่นปลีไหมจากปูหลัดชาตะตีตะลายอมผมมากระเนี่ยจองรอกวันอันแขนขี้ผมมาปีประตูไข่นายอังอาก็จอที่กุยกระกดติกระอันตติตะลายปนกุยกระจองสตังปนจิตจีแกนะกระดาวเวลาชาติอบกวางจุบจอแลนหอกิแคนกิปลักวันอุดกาวปกุยจูตะเสียปายปมอตาเยกิแคนกิจะสังปนกุยกระปริญญานกิกระยมอุดยมกุยปมอจุบจอกูแกนตะมหา MNDAA ปริกาลายสตังตติตะลายอมมอกันจอกระตีกี่ปืนกลอมกระเวงลายชูคันคีส้นกระอุดกระกุยปมอปุยติงกวาดรากะกุยกระเนี่ยมาตะมูนอกิปุยกระทองตีมอคือกุยกระลังจูกี่ชุนนันจูปกุยตะเสียพันนมตะกะไม้ปมอจูตะดิมตายกะคันคีกระอุดกระกุยกี่ไม้ปมอปักปึงนอกี่อังอากะกุยกระนูกระเจนจำวันนั้นปุ่นที่หูทองเรียงไม้ต่อกลางเก่าบีเปรอีกุจีสนสังปุนดิอุดกีมมอมไม้สนสังปุนกุบเปรอีตลากีแคนคีปุนดิตอกังเมาตึมตะเซนรามันตะตีตะลายปุนกุยกระจองพันมอกันจอกระไปอยู่เอ็ดมอคืออุบกวางกีกระเวลาชาบมอจุบจอกกมตีอังอาไม้ก่อนไปหาไปหุ่นกระอุดกระกุยนอกีสนสังปุนกุยกระจักแนนกีดิปกุยามกระกระอุบกระกุยกีมอคือหอยตอกกระปันนิมส้นกับย่างก้อนไปหาผู้คนกระกระจงส้นกระอุดกระกุยอ้อมหอยมอสิปักตะมูจุบจอสนากระอุบอุบกวางก็มาตีมาสนาก้อนไปหาผู้คนส้นสังคนกุยกระนิมรอมไม้กระมูรอมกับย่างเป่าตีกางจอกระไปหวยปอกแกมเอ็นมอจุบจอ MNDAA ปุ่นที่ตอกระเรียงราวกับย่างก้อนไปหาผู้คนไอปุ่นที่กุยกระจองพันมอลไลสตังเอ็นมอลไลสตังผู้สบ่าวจุดจอบุยไปอยู่กันกระคายจากบางแอนยูจีข้าวันยัดไปกรองไลสตังเอ็นแกไปกุยกระฟ้ารอมฟารีไม้แกมอกระพลัดกลางสนไปตะตีตะลายแกสไตรติงมาสนกุกับดอกเย
Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်